တော်ရှင်များခင်ဗျာမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေဟာစိုးရိမ်စရာတွေရှိနေစေဖြစ်တာကြောင့်ကုလသမဂ္ဂကဆုံးဖြတ်ချက်တည်းချမှတ်တင်နေဆိုပြီးဒီတစ်ပတ်ထဲမှာပဲကုလသမဂ္ဂလူခွင့်ရေးကောင်စီမှတိုက်တွန်းတဲ့တန်တွေကြားပါတယ်တကယ်ဆိုရင်အရသာစိုးရတက်လာတဲ့ပြီးခဲ့တဲ့နှစ်ထဲတုန်းကကုလသမဂ္ဂမှာထူးခြားခြားဆုံးဖြတ်ချက်တောင်မချဖြစ်ပါဘူးဒါပေမဲ့အခုတော့နိုင်ငံတကာကြောပြန်အာယုံဆိုင်လာနေတာဘာကြောင့်လဲဆိုတာကိုကျွန်တော်တို့အဓိကဆွေးနွေးသွားဖို့ရည်ရွယ်ထားပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်တို့ရောက်နေပါပြီအရင်ဆုံးတော့ကျွန်တော်ဒီညီမချင်းမြန်မာအဖွဲ့ကဒီဒါရိုက်တာဖြစ်တဲ့ဥပမျိုးမင်းကိုမေးချင်ပါတယ်။ဥပမျိုးမင်းကတော့အခုဒီလူခွင့်ရေးလှုပ်ရှားမှုတွေမှာလည်းဥစားဦးရဲ့လုပ်နေတဲ့ပုံကိုဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံကလူခွင့်ရေးအခြေအနေဟာဒီအရင်စစ်ဆိုးရလက်ထက်တွေတုန်းကလိုပဲပြန်ပြီးအနိကဆောင်ကြည့်ဖို့လိုနေပြီလား။ဒီကုလသမဂ္ဂအနေနဲ့ဆုံးဖြတ်ချက်တရားချဖို့တိုက်တွန်းနေရတာရောဟိုနေတဲ့အပေါ်မှာရောဥပမျိုးမင်းအနေနဲ့သဘောတူပါလားခင်ဗျာ
။ကျွန်တော်တို့ဒီအရသာဆိုးရတက်လာတဲ့နောက်ပိုင်းမှာနိုင်ငံတကာကလူခွင့်နဲ့ပတ်သက်ပြီးတော့ကျွန်တော်ဖြေလျှော့မှုတွေလှုပ်ဆောင်လာတာရှိခဲ့ပါတယ်။ဒါတွေကတော့ဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ငံကြီးချင်းသားတွေပြန်လွတ်ပြီးတဲ့ကိစ္စတွေနောက်တစ်ခါမှကျွန်တော်တို့ဒီတချို့သောဖိနှိပ်တဲ့ဥတွေပြည်ပြောင်းလဲအောင်လှုပ်ဆောင်တာတွေကြောင့်မလို့မနစ်ကဆိုလို့ရှိရင်ကျွန်တော်တို့နယူးယောက်မှာရှိတဲ့ဒီကုလသမဂ္ဂရဲ့လုံခြုံရေးအထွေထွေနီလာခံမှာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့နေပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းကိုတင်အောင်မတင်ခဲ့ပါဘူး။တပိမဲ့ဒီနောက်ပိုင်းမှာကျွန်တော်တို့လူစီနဲ့ပတ်သက်ပြီးတော့ဒီပြန်ပြီးတော့အာယုံဆိုင်တဲ့အဖြစ်အပျက်နှစ်ခုတော့ရှိလာတာပေါ့နော်။ဒါကတော့အားလုံးပြည်ရဲ့အတိုင်းပါပဲ။ရခိုင်ပြည်နယ်မှာဒီအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမှာဒါကိုပြန်ပြီးတော့ဖြေရှင်းနိုင်မှုအတွက်ဖြေရှင်းတဲ့စစ်စင်ရေးတွေမှာလူခွင့်ရေးချုပ်ဖောက်မှုတွေစုစုဝေါ်ဝါဖြစ်ခဲ့တယ်ဆိုတော့အတန်နေပူချေခဲ့ပါတယ်။တရားဥပဒေစုမှုကြီးလှုပ်ဆောင်တဲ့နေရာမှာလူတာထက်ပူပြီးတော့အင်အားကိုအသုံးချတယ်ဆိုတော့အတန်လေးတွေကျွန်တော်တို့ကြားခဲ့ရတယ်။အဲ့ဒါကနိုင်ငံတကာကအရင်တုန်းကနေကောင်းမွန်လာပြီလို့ပြောဆိုရတဲ့နောက်ပိုင်းမှာဒါကိုပြန်လို့တတိထားတဲ့အချက်ပေါ့နော်။နောက်ထပ်တစ်ခုကတော့ကျွန်တော်ရခိုင်ပြည်နယ်တစ်ခုတည်းမှမဟုတ်ပါဘူး။ကျွန်တော်တို့ဒီပြည်တွင်းစစ်ပွဲတွေဖြစ်နေတဲ့ဒီကချင်ဒေသနောက်ကရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာလည်းလူခွင့်ရေးချုပ်ဖောက်မှုတွေအထူးဖြင့်လက်နက်ကိုင်တပ်ဖွဲ့တွေရဲ့ဥပဒေမဲ့လှုပ်ဆောင်မှုတွေရှိတယ်ဆိုတော့အချက်တည်ပြလာတယ်အဲ့တင်ပြလာတဲ့အချက်ကြောင့်မြန်မာနိုင်ငံရဲ့လူခွင့်ရေးကိုနိုင်ငံတကာကပြန်လည်ပြီးတော့အာရုံစိုက်လာကြတာဖြစ်ပါတယ်ပြီးခဲ့တဲ့ကျွန်တော်တို့ဒီနယူးယောက်မှာတော့တချို့နိုင်ငံတွေကဒါကမြန်မာနိုင်ငံကိုအထူးအခြေအနေမျိုးနဲ့ပညာကျက်ထုတ်တာတွေဆုံးဖြတ်ချက်ချရင်မလုပ်သင့်ဘူးပြောပြီးနေအဲ့နိုင်ငံတွေကိုလည်းအခုချိန်မှာဒါနဲ့ပတ်သက်ပြီးတော့ပြန်လည်တတိထားလှုပ်ဆောင်မှုလိုအပ်တယ်ဆိုရဲအခြေအနေမျိုးအတန်တွေထွက်ခဲ့တာကတော့လက်ရှိအခြေအနေတိုင်းဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီနိုင်ငံရေးချင်းသားများကိုကြီးဆောက်ရှောက်ရေးတင်းကဒီတွဲဖက်တွင်ရေးမှုဥပိုလ်ကြီးရဲ့သဘောထားကိုလည်းမေးချင်ပါတယ်ဟောတော့ဥပိုလ်ကြီးအခုကျွန်တော်တို့ပေါ့လေဒီကုလသမဂ္ဂလူခွင့်ဟိုကုလသမဂ္ဂကနေပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ဆုံးဖြတ်ချက်ဟိုချပြီးတော့ဟိုချတဲ့နေဆိုပြီးပြောတော့ပါတယ်ဆိုတော့အရင်နှစ်ကတော့မချဖြစ်ဘူးဒါပေမဲ့အခုဒီလိုမျိုးပေါ်ဆုံးဖြတ်ချက်တည်းချပြီးတော့စောင့်ကြည့်ဖို့ဆိုတော့သဘောထားတွေပေါ်လာတယ်ဆိုတော့ဒါနဲ့ပတ်သက်လို့ရောကိုပိုကြီးအနေနဲ့သဘောတူပါလားခင်ဗျာ
ဟုတ်ကဲ့ဒီမတူဘူးဆိုတာကကျွန်တော်တို့ကမြန်မာနိုင်ငံနဲ့မှလက်ရှိလူခွင့်ကြီးနေတာတကယ်ကိုတိုးတက်နေပြီလားပေါ့ဒါကိုကျွန်တော်တို့ကိုယ်တိုင်လည်းပြန်ဆွမ်းဖြစ်ပေါ်တော့ရတယ်ဆိုတော့အဲ့ဒီလိုဒီလူခွင့်ကြီးနေတဲ့ဆန်းစစ်တဲ့ကောင်မှာဒီလိုကိုကျွန်တော်ရေချိုးပေါ်နေတာဒီပတ်သက်ရေလဲတော့ခြံရရတယ်ကပတ်သက်ရေလဲအဲ့ဒါဒီလိုကျွန်တော်တို့ဒီအားလုံးကလည်းရှင်းရှင်းလင်းလင်းပြောပြပြဖြစ်နေပါလေဆိုတော့ကိုမျိုးလေးပြောချက်တွေကကျွန်တော်ရခိုင်ဘက်မှာဖြစ်နေတဲ့ပြဿနာတွေရှိရဲတော့ဒီချိုးနဲ့ရှင်းပြနေတဲ့ဖြစ်နေတဲ့ပြဿနာတွေရှိရဲအဲ့ဒီကြည့်တခြားဒီတိုင်းနဲ့ဒီနယ်ဒီမှာလည်းဒေယာနီပြဿနာတွေပေါ့နော်ဆိုတော့ဒီမှာဒီကဒီအဖြစ်လိုက်ကြံရတာတွေတော်ဒီတော်လေးအချင်းချခံရတယ်ကျွန်မရတယ်ဒီလိုကိစ္စတွေကလည်းဒီဟိုလူတွေကဖြစ်ကြနေတဲ့ကိစ္စတွေပါဒီလိုကိစ္စတွေကိုချိန်နေတာကမှနိုင်ငံကနေပြီးတော့ဒီမှာအစိုးရဒီမှာအစိုးရလို့ဒီပရိုတိုကိုရပါတော့သူရဲ့ချိန်နေစစ်တမ်းတွေပြောနေရတယ်ဆိုလို့နဲ့နိုင်ငံကကလည်းသူတို့ပြည်ပါတယ်ဒီနေရာကပြည်ပြည်ချိန်နေတာလေဆိုတော့ဒီရှိနေတဲ့အစိုးရကဒီလိုမျိုးကြီးချရတဲ့အစိုးရဖြစ်နေတယ်ဆိုလို့နဲ့ဆိုဒီကိုချိန်တဲ့အစိုးရလည်းနဲ့တင်ကပ်ဖို့လို့အမိန့်ပေးနေတဲ့အနေအထားမှရှိဘူးဒီလိုပြောကြတော့ဒီလည်းကင်ကက်ဖွဲ့တွေကိုဒီကတော့အဖြစ်အပျက်အမြင်ပြောင်းနေတဲ့အကောင်မှာဒီလူကိုချုပ်ဖို့မျိုးတွေတိုးတက်လာလို့ရှင်းပြတော့ဖို့ဆိုတော့ဒီကတော့ဒီကတော့အဖြစ်အပျက်ကအခုချိန်မှာတော့မလုပ်နိုင်ဘူးကိုယ်ထားကိုသူကနားလည်နေပါလေဒါပေမဲ့ဒါပေမဲ့ဒီနေရာဖြစ်တဲ့နေရာကမြေကမှာတော့ဒီကင်ချုပ်ဖို့မျိုးတွေချုပ်ဖို့ဖြစ်နေရကိုလည်းဒီလိုသူတို့ကဆုံးရန်ပြုရှိရတယ်အဲ့ဒီတိုးချက်တဲ့အကောင်မှာစံကျဖြစ်ရှိနေတဲ့ပုံစံတွေကပုံရင်းနေတာကိုသူရှိရလို့ရှိရဲ့အဲ့ဒီကအရင်ကအခုရအကျဆုံးပါဖြည့်ရှင်းတဲ့ပုံစံမျိုးပဲပြန်ပြီးတော့ဖြည့်ရှင်းနေတဲ့ပုံစံမျိုးတွေကိုလည်းပြုနေရတယ်။အဲ့ဒီပြုနေရတာဒီကက ဒီငယ်ငယ်ကဆိုရင်ဒီပုံစံကလည်းတက်တယ်အဲ့ဒီလိုပဲကုလသမဂ္ဂလူ့ကွန်ရက်ကလည်းကိုယ်ကလည်းမြန်မာနိုင်ငံတရောက်တဲ့အချိန်မှာလည်းစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအားနည်းတာမျိုးတစ်ချို့ကိုလည်းကျွန်တော်တို့တွေ့ရတယ်အဲ့ဒီအပြင်ကဒီငယ်ငယ်ကဆိုရင်ဒီပုံစံကြီးထွားပြီးတော့ဒီလိုမျိုးပြန်ပြီးတော့လူ့ကွန်ရက်ကောင်စီနဲ့ပြန်ပြီးတော့တွေ့မယ်ဆိုတဲ့အနေအထားလေးကိုကျွန်တော်တို့အကြံပြုလာရတာပါတကယ်တော့ကျွန်တော်တို့ပထမဆုံးအချိန်တွေကကျွန်တော်တို့ရဲ့ဆွေးနွေးချက်တွေရတယ်ချင်းလူ့ကွန်ရက်ကောင်စီမှာitem forward တာမြန်မာနိုင်ငံနဲ့ပတ်သက်လို့မြေလူ့ကွန်ရက်ကျွန်တော်ဆောင်ရွက်နေဖြစ်စေတဲ့ပြည်သူ့ဆိုင်ဆောင်ရွက်ချက်ချတယ်အဲ့ဒီလိုမျိုးတော့ item 10လို့ခေါ်တယ်ဒီလိုဆွေးနွေးချက်တွေမဟုတ်ဘဲနဲ့ဒီပညာကူရေးအကူအညီပေးတဲ့ကိုယ်တော်ကိုစဉ်းစားနေတဲ့အနေအထားတွေကဒီပြီးခဲ့တဲ့ဒီနှစ်ကုန်ပိုင်းလောက်မှာကျွန်တော်တို့တကယ်ကိုဖြစ်ခဲ့တာပါအဲ့ဒီဖြစ်တဲ့အနေအထားနေပြီးတော့အခုဒီ January February လောက်ဒီနှစ်လောက်တော့အပြင်မှာပို့ပြီးတော့ဒီဆွေးနွေးချက်တွေပို့ကြည့်ထားပြီးတော့အခုဒီလိုကျင်းလက်လက်တက်ကနေဒီကုန်ပြီကိုပေါ်တင်နေတဲ့ကျတော့ကုလသမဂ္ဂနဲ့ထုတ်ပြန်လာတဲ့အချိန်မှာရောက်လာပါလေ။ဒါဆိုကျွန်တော်နေနေတော့ကောင်းတဲ့အလားလည်းမဟုတ်ပါဘူး
။ဟုတ်ကဲ့။ဆိုတော့ဒီလူခွေချိုးဖောက်မှုကိစ္စနဲ့ပတ်သက်လို့ဆက်စွားဒီကိုအောင်မျိုးမင်းလည်းပြောသွားရယ်ကိုဖို့ရေးလည်းထောက်ပြသွားပါရယ်။ဟိုထောက်ပါရယ်အားလုံးကလည်းအထူးပြင်းတော့ဒီရခိုင်ပြည်နယ်ရဲ့ကိစ္စတွေနောက်တိုင်းသားဒေသတွေရဲ့ပြဿနာတွေနဲ့ပတ်သက်လို့နိုင်ငံတကာပို့ပြီးအာရုံစိုက်တာလည်းမှန်ပါရယ်။ဒါပေမဲ့ဒီပြိုင်နဲ့ထဲမှာပဲတခြားဟိုဆက်စွားလို့ပေါ့မြေသိမ်းရာသိမ်းကိစ္စမျိုးတွေလို့အရင်ဆုံးကလက်ထက်ဆက်ဆက်ကလေးကကြံခဲ့တဲ့ပြဿနာတွေလည်းရှိပါရယ်။ဒါပေမဲ့ဒီချိန်ထဲမှာပဲပေါ့လေဟိုမှာထားပါတော့66ကာကြီးဆက်သွယ်ရေးဥပဒေနဲ့အရေးယူရဲကိစ္စမျိုးတွေဒီဘက်အရသာဆုကလက်ထက်ကြမှာပို့ပြီးတော့များလာရယ်ဆိုပြီးပြောတာမျိုးတွေလည်းရှိပါရယ်။ဆိုတော့ဒီလူခွေပတ်သက်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ပေါ့လေလူခွေရင်းနဲ့ပတ်သက်လို့ဒီပြည်ရင်းရောပြည်ပအောင်စိုးရိမ်နေကြတဲ့ကိစ္စတွေမှာကိုဘူကြီးကတော့ပြောသွားပါတယ်ဟိုဒီလုံခြုံရေးအာဏာပိုင်တွေဘက်မှာဟိုတာဝန်ရှိရဆိုတာမျိုးလည်းထောက်ပြသွားတယ်ကိုအောင်မျိုးမင်းသဘောထားအောင်ခင်ဗျတာဝန်ရှိတဲ့သူတွေကအထက်ကဘယ်သူဖြစ်မလဲ
တာဝန်ရှိတာကတော့အထူးသဖြင့်ကျွန်တော်တို့ဒီလူမျိုးစစ်ပွဲတွေကိုဆင်နွှဲဖို့အတွက်လှုပ်ဆောင်နေတဲ့လက်နက်ကင်တပ်ဖွဲ့နော်ကျွန်တော်တို့မှလည်းတာဝန်ရှိနေပါတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာကပေါ်မှုစိုးရတာကတော့တရားဥပဒေစိုးမှုရေးမန်တိုင်းပြူယူရွေးပြည့်စည်မိခြင်းဖြစ်ပါတယ်ခင်ဗျ။ဘာကြောင့်လဲဆိုတော့ဒီတရားဥပဒေမန်တိုင်းစိုးမှုတဲ့အရာကြောင့်မလို့ကျွလွန်တဲ့သူတွေကိုအရေးမယူနိုင်တဲ့ကိစ္စတွေကျွန်တော်တို့ဖြစ်လာတယ်။နောက်တစ်ခုကကျွန်တော်တို့ပြည်သူလူထုတွေစိုးရင်ပူပန်မှုဖြစ်ပွားနေတဲ့အခုလိုမျိုးကျွန်တော်တို့ဒီတပ်ဖြတ်မှုတွေကိစ္စနော်ဒါတွေဖြစ်ဆောင်တဲ့ချိန်မှာလည်းအမှန်တရားကိုမဆောင်ကျဉ်းနိုင်တဲ့ကိစ္စကလည်းအစိုးရရဲ့တရားစီရင်မှန်တိုင်းအာဏာချက်တရားဥပဒေစိုးမှုရဲ့အာဏာချက်တွေဖြစ်နေပါတယ်အဲ့တော့တစ်ဖက်မှာကျွန်တော်တို့ကလက်နက်ကိုင်ဖွဲ့တွေမကဘဲနဲ့တရားစီရင်မှန်တိုင်းအာဏာမှုရှိလာလေပြည်သူလူထုကတရားဥပဒေစိုးမှုမှုမရရှိလေလေပြည်သူလူထုရဲ့ဘဝလုံခြုံမှုမရှိလေလေအဲ့ဒီရလက်ကတော့နောက်ဆက်တွဲလူခွေချုပ်ပေါင်းမှုတွေဆက်လက်ပြင်ဆင်နေရတဲ့အခြေအနေပဲဖြစ်ပါတယ်ခင်ဗျာ
โอเคကျေးဇူးပါအခုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းရှိနေပါတယ်အရင်ဆုံးတယောက်ကတော့ကျွန်တော်တို့ဒီဝိုင်းရှင်နေလည်းဖြစ်တဲ့ဦးကျော်လင်းပါခင်ဗျဦးကျော်လင်းရဲ့သဘောထားလည်းဆွေးနွေးပြပါအောင်ခင်ဗျအ
ဲဟိုလူခွေရောဗျာသူဒီရခိုင်ပြည်နယ်ကိစ္စကိုကျွန်တော်ပြောမယ်ဆိုရင်တော့1948ခုနှစ်ဇန်နဝါရီလမှာဒီရတဲ့ကျွန်တော်တို့မြန်မာနိုင်ငံအချုပ်အခြာအာဏာနယ်နေပိတ်ပြီလား1948ခုနှစ်ဒီဇင်ဘာလကျမှအတင်းကြီးတဲ့ယူရီအိတ်ချာကိုချေခံပြီးပြောမယ်ဆိုရင်ယူရီအိတ်ချာတောက်ကြတယ်ဗျာလူဝင်နေနေရောအချုပ်အခြာအာဏာဒေသကဝန်မင်းဆိုတဲ့ကတည်းကပေါ်လာအဲ့တော့ဒီမှာသူဝင်လာတဲ့မိုက်ဂရန့်ဆရာလေးပဲ illegal migrant ဖြစ်သူတို့ဒင်္ဂလိရှေမတန်တဆပါပဲလူကြီးပေါက်ပေါ်လာတယ်ဟိုပေါက်ပေါ်ပေါ်လာဗမာပြည်သုံးစားလို့ရှိအဲ့တော့သူတို့မတန်တဆနေရမရှိလို့ရှိမှကိုယ်ကလည်းလူတွေရောက်လာတဲ့ကိစ္စကြီးပြီကျွန်တော်တို့ရဲ့တရားဝင်အသက်မသွေးဝင်းကြီးတွေစီးပြီးမှရလာခဲ့တယ်ဘောတွေစီးပြီးမှရလာခဲ့တယ်ရခိုင်ပြည်နယ်နေနမိတ်ကြီးတရားလာတော့ဒီနေနမိတ်ပိုင်တဲ့လူကအဓိကဦးစားပေးမလားအဲ့ဒီပြည်ပကလည်းဝင်လာဝင်လာသူ့ကိုရပြောပြီးဦးစားပေးတော့လက်ခံမှာအဲ့တော့ကျွန်တော်ဒီမှာလည်းအမေရိကန်တော်လည်းမခံဘူးထင်ပါတယ်အမေရိကန်တော်ကလူခွေပြောပြီးကျွန်တော်ဒီနေနာလူကလာပြီးတော့အမေရိကန်နိုင်ငံမှာခုနကဗိုလ်ချုပ်ဆိုးမှုပြီးတော့လူခွေပြောပြီးလှုပ်ရှင်လာလို့မရှိဘူးအမေရိကန်လည်းလက်ခံမထင်ပါဘူးဒါမှမဟုတ်ကျွန်တော်တို့လည်းနိုင်ငံတကာစံနှုန်းမှတ်ပြီးတော့ယူရီအရှာရဲ့ဖွင့်ဆိုချက်ကိုတော့ကိုယ်နဲ့မကရဖို့နဲ့ငါတယောက်ကစက်တီဘန်ကိုအဲ့ဒါလေးကိုစဉ်းစားပြီးတော့လူခွေရလေးနဲ့ငါတကယ်အချုပ်ချာအားတော့ဆုံးရှုံးအောင်တိတော့လူခွေကိုကျွန်တော်ချိန်ချိန်ကြီးပြေးရမယ်မို့ပြေးရကိစ္စမဟုတ်ဘူးအတင်းအားမှာပါရီကိုဆွေးဆွေးဖို့တော့မထိုက်ပါဘူးတို့တော့လုံးတဲ့လူတွေကလည်းအလွန်ကြောင့်မဖြစ်ဘူးလူလူချင်းကိုရေးတာစိတ်ရှိဖို့တော့ကျွန်တော်တို့ရသားဆိုးတာတတ်မလို့ဒီနေ့လက်နေကိနေထိချုံနိုင်မှုလိုပါတယ်တခီချင်းကိုကျွန်တော်ဒီခွေချင်းကိုလည်းမရနိုင်သေးပါဘူးအဲ့တော့ကျွန်တော်မရနိုင်ခဲ့တဲ့အချိန်ကမှကျွန်တော်အကုန်လုံးကိုလုပ်တဲ့နေလို့ကျွန်တော်သတ်မှတ်ပါလူခွေရဲ့ဦးလက်မကပြောနေတာတို့ကမ္ဘာဆိုင်ငယ်နဲ့ကျွန်တော်ဗမာပြည်ဆိုင်ငယ်ကအခုလည်းရသားဆိုးတာမဖြစ်သေးဘူးခင်ဗျအဲ့ဒါပါပဲ
โอเคကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာကျွန်တော်တို့ Facebook ပေါ်ကနေတချို့သဘောထားလေးတွေပေးထားတာတချို့လည်းရှိပါတယ်အဲ့ဒါတွေကိုလည်းဟိုအရင်းတင်လို့ပ ေါ်ပြခြင်းမှာတယောက်ကတော့ဟိုစားတော့ရှိပါတယ်သူစားတော့ဝင်းမြင့်ဆိုတဲ့အကောင့်နဲ့ပို့ထားပါသူစားရှိလုံးတော့ကျွန်တော်ဟိုနည်းနည်းအထူးကြတဲ့အပိုင်းမျိုးပဲဟိုကောင်းတော့ပြပြခြင်းမှာတယ်သူကရေးထားတော့မြန်မာနိုင်ငံလူခွင့်စိုးရိမ်စရာတွေမှာရခိုင်ကိစ္စကထိတ်ဆုံးမှဖြစ်နေတာတွေ့ရပါတယ်2012ခုနှစ်နောက်ပိုင်းဒုက္ခသည်စခန်းရောက်သူများမကြာမီကဖြစ်ပေါ်ခဲ့သည့်မောင်းနှောနေဆက်စခန်းတိုက်ခတ်ခံရပြီးနောက်စစ်စင်ကြလူခွင့်ချုပ်ပေါက်တည်ဟူသောအတံများပို့ကျဲလောင်လာစီကိုတွေ့ရပါသည်အမှန်စစ်စစ်ဒီဒေသကြီးပြဿနာကိုဒီဒေသနှင့်နှစ်ဖက်လူမှုဖွဲ့စည်းမှမျှတမှုစိတ်ချရှိသူများနဲ့အစိုးရဖွဲ့စည်းမှအမှန်နဲ့ရှိတရားကိုမြန်လို့သောစိတ်သက်သာဆိုင်ရာပုဂ္ဂိုလ်များနဲ့သဘောတူမှစုံကြီးစွာတိုင်ပင်ပြီးဖြစ်ရှင်းနိုင်ပြီထင်ပါသည်လူခုံတိတ်ခါကိုတန်ဖိုးထားလေးစားသောတစ်ဖက်သားပေါ်မျှတသောအမြင်ဖြင့်ကြည့်ရသောကိုချင်းစာချင်းတရားရှိသောလူဖွဲ့စည်းတရားရခိုင်မျိုးပေါ်ထုံးွားမည်ဆိုရင်ကိုစိတ်ခါရှိသောလူသားများအဖြစ်သမိုင်းတွင်ရင်မှဖြစ်တဲ့အတွက်ရခိုင်ပြည်နယ်ကိုယ်ကိုမြန်မာစီလိုသောစေနာရင်းခံဖြင့်တင်ပြပါသည်ဆိုပြီးတော့သူကရေးထားပါတယ်ခင်ဗျာဟိုတခုရှိတာဒီမြန်မာနိုင်ငံကဒီလူခွေချုပ်ပေါက်မှုပြဿနာရင်းနဲ့ပတ်သက်လို့ပြောကြရတဲ့အခါမှာဆက်စပ်လဲကိုဘူကြီးကထောက်ပြပါတယ်ဟိုအဓိကတာဝန်ရှိတဲ့ဝန်ကြီးဌာနတွေအဖွဲ့အစည်းတွေကိုစစ်တပ်ကထိန်းချုပ်ထားတယ်ဒါကြောင့်အစိုးရအနေနဲ့လုပ်ချင်တယ်လုပ်လို့မရဘူးဆိုတော့အမြင်တွေလည်းရှိပါတယ်ဆိုတော့ဟိုတကယ်တော့အဲ့တော့ဆိုလိုတာဟိုအစိုးရအနေနဲ့နိုင်ငံရေးဆန္ဒရှိရင်ပဲတကယ်ပဲဟိုဘေးကျန်တဲ့အခြေအနေကြောင့်မလုပ်နိုင်တာလားဒီချားရဲမှာဥမာတချို့လုပ်မယ်ဆိုရင်လုပ်နိုင်တဲ့ဟာတွေမရှိနိုင်ဘူးလားကိုဘူကြီး
အခုရှိနေတဲ့ဒီကျွန်တော်တို့နိုင်ငံမှာရှိနေတဲ့အစိုးရကကျွန်တော်တို့ဒီ strong government မဟုတ်ဘူးเนาะဒီကရောကောင်းတဲ့အစိုးရတရားမဟုတ်ဘူးကျွန်တော်အားနေတဲ့အစိုးရတရားပါအဓိကလည်းဒါ2000ဖွဲ့လို့ချစ်တဲ့ဥပဒေကြောင့်ဖြစ်တာပါအဲ့တော့ဒီသင်္ဘောကြီးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ရှိနေဒီအချုပ်ချာအာဏာနဲ့ပတ်သက်တာဟုတ်ပဲဖြစ်ဖြစ်လူတူချင်းရဲ့တုံ့ပြန်ရေးကိုပဲဖြစ်ဖြစ်ပေါ့ဒီလိုဒီစိုးစိုးရိမ်ရိမ်ကစားအခုကံကြွယ်အဓိကကံကြွယ်ဖြစ်ရှိနေတာကကံကြွယ်ဥပဒေနဲ့ပြည်တွင်းကိုကြည့်နေပြည်နယ်သက်တည်းကဖွင့်လို့ရဟိုဒီကနေဒီဝင်းကြီးကဝင်းကြီးကတော့အဓိကကံကြွယ်နေရတာပါဆိုတော့ဒီဝင်းကြီးကတော့တုံ့ပြန်လည်းပြောနေရတဲ့ဒီလုံးလုံးကြီးအချုပ်ချာအလာဝတူးချင်းတွေနဲ့ပတ်သက်ပြီးတော့ဒီစစ်ကံကြွယ်ဆိုတဲ့ဟိုကံကြွယ်ဝင်းကြီးရဲ့လို့ဟိုပြည်တွင်းဝင်းကြီးရဲ့လက်သက်တည်းဆိုတော့ကဒီပေါင်းလို့ရတဲ့ကံကြွယ်ဖြစ်ရှင်းလာတာပါဆိုတော့ဒါကဒီနေ့ရှင်ပြီးတော့အောင်မြင်တာကိုကျွန်တော်တို့မပြေရသေးဘူးဆိုတော့ကျွန်တော်ဒီဒီနည်းစလေးတွေပေါ့ဘယ်လိုပေါ်စီနဲ့ဘယ်လိုချင်းကံနေလဲဒါကိုကျွန်တော်တို့ဒီကြကြဆွေးနွေးနိုင်ဖို့တို့ပါလေအဲ့ဒီကဒီနိုင်ငံတကာနဲ့လည်းကျွန်တော်တို့ကရှင်းပြနေတဲ့ငယ်ကောင်းတာမဟုတ်ဘူးပေါ့နိုင်ငံတကာရဲ့စစ်တပ်တွေကိုလည်းကျွန်တော်တို့ကအတင်းခံတာမျိုးမဟုတ်ပဲနဲ့တကယ်ကိုတန်းတူညီလို့နိုင်ငံတကာနဲ့ကျွန်တော်တို့ဒီပြဿနာကိုဘယ်လိုဖြေရှင်းမလဲနောက်နိုင်ငံတကာနဲ့ဘယ်လိုပူးပေါင်းဆောင်ရွက်မလဲအဲ့ဒီကမျိုးပါဒီအစိုးရရဲ့ဒီဩဇာကိုပို့ဒီလူကြီးဝင်ဆိုင်ရာပုံစံတွေပို့ပြီးနားကျန်တယ်အစိုးရနဲ့တကယ်ကို cooperation နဲ့ပူးပေါင်းဆောင်ရွက်နေဒီနိုင်ငံတကာနဲ့လည်းပူးပေါင်းဆောင်ရွက်နေတဲ့ solution ပေါ့နော်ဒီအခြေချမှတ်ရင်းတွေကိုကျွန်တော်တို့ share ပြုစီနိုင်ပါလားကျွန်တော်တို့ကတော့အခုချိန်မှာဟိုတရားနဲ့တရားအဖြစ်ပြင်နေတဲ့အဖြစ်ပေါ်နေကြတဲ့ solution တကယ်ပူးပေါင်းဆောင်ရွက်ပြီးတော့အခြေချနိုင်တဲ့နည်းလမ်းတွေကိုပို့ share ပြုပါတယ်ကျွန်တော်တို့ဒီရက်ဆက်အဖွဲ့ကြီးရဲ့နေရာကလည်းကျွန်တော်တို့ပြုစီတဲ့ပြုစီချက်တွေနည်းနည်းတွေကိုကျွန်တော်တို့ share လုပ်ဖို့တကယ်ပူးပေါင်းဆောင်ရွက်လို့ရပါတယ်ပြန်ရလို့ရပါတယ်
ဟုတ်ကဲ့ကျေးဇူးပါကိုကြီးကျွန်တော်နောက်ထပ်ဟိုသက်သွယ်ထားတဲ့ပုံကိုရတယောက်ကိုလည်းလှည့်ပေးခြင်းပါတယ်သူကအမေရိကန်ပြည်အောင်စုကမောင်တတနာမောင်တတနာရဲ့သဘောထားလည်းဆွေးနွေးနိုင်မှာဖြစ်တယ
်ဟုတ်ကဲ့ခင်ဗျာအခုကဥအောင်ညိုဝင်းတို့ကိုကိုကြီးတို့ဆွေးနွေးလိုက်ဟိုတန်းကောင်းပါတယ်ခင်ဗျာဘာကြောင့်လဲဆိုလို့ရှိရင်ညီမနိုင်ငံကကျွန်တော်ဒီအစိုးရအရေးသားအစိုးရကကျွန်တော်ဒါအရေးသားအစိုးရအောက်ကစက်တက်လည်းမရှိဘူးရဲလည်းမရှိဘူးအဲ့တရားဥပဒေစိုးမိုးမှုဟိုထုတ်တဲ့နေရာမှာအစိုးရအာရသာဆိုရတယ်အများကြီးခက်ခဲရှိတယ်အဲဒီကြေညာတွေကနောက်တစ်ချက်ကပါရီရှိလဲဆိုလို့ရှိရင်နိုင်ငံတကာဒီလူခွင့်အဖွဲ့အစည်းတွေနောက်ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာရဟိဟိုလူခွင့်ဆိုတဲ့ကော်မရှင်ရဟိကြီးကိုပြောတဲ့ဟာတွေကတချို့ကတည်းကလည်းဒီအခွဲလွှဲနေတာတွေရှိတယ်ခင်ဗျအောက်ရောက်ဆိုလို့သူတို့ကဒီဒီအောက်ကိုရောက်သွားတဲ့ဒီလူတွေဟောအခြေခံပြီးတော့သူတို့ရှောက်ဆိုပြောနေကြတယ်အဲ့တော့ကျွန်တော်လည်းအဆိုးပါနေပြီးတော့ဆုံးတယ်ဒီပြိခါဆိုတိုင်းကောရှင်ရဲ့ဖွဲ့တဲ့ဟာတွေကိုသူကဝေးချိတ်ထားရတယ်။အဲဒီဟိုကအလေးနဲ့ဆက်စမ်းသွားဝင်လေ။သူဟိုကရောက်သွားတဲ့သူတွေရဲ့အဖို့ကပဲစိတ်ရတယ်။အဲဒီကဒီချက်ကလည်းဟိုတကွဲလို့နေတယ်။သူကဟိုရောက်သွားပြီဆိုရင်သူကတော့ပုံပြီးပြောကြပါကြီးရဲ့။အဲဒီအုံဝိုင်းရဲ့လဲအခုပြီးတော့ပြောတဲ့ခါကျတော့တစ်ခါဆောင်နေတယ်ရှင်းကုန်ပေါ့။ဆက်တကကျတော့ကျုံးနိုင်ငံကအဒီစုခွင့်ရဲ့အခြေအနေတိုးတက်ဝင်တာခက်ခဲတယ်။အခုရှိရတာတော့ကျုံးနိုင်ငံကအဲ့ကျွန်တော်တို့အရင်ကပြောအောင်ဆိုချင်ဒီနေ့ဒီကလေးတို့ဒီစစ်တပ်တို့အစိုးရအုပ်ချုပ်အောက်ကိုရောက်သွားပြီဆိုလို့ရှိရင်ဒီပြဿနာကြီးအများကြီးအစိုးရအနေနဲ့ကာကွယ်ရှေ့ရှင်းလို့ရတယ်ဒီလိုမရှေ့ရှင်းခဲ့တဲ့ဟိုအစိုးရအုပ်ချုပ်အောက်ရှေ့သွားတဲ့ဆက်ထောင်ဦးတော့တုံ့ပြန်လို့ဆိုလို့ရှိရင်ဒီပြဿနာကြီးကလောင်လဲဆက်ရှင်းနေမယ် ဆက်ပြီးတော့အဆိုးရတယ်ဒီကျွန်တော်လည်းဆက်ပြီးရှင်းနေရအောင်ပါခင
်ဗျဟုတ်ကဲ့ကျေးဇူးပါโอเคကျွန်တော်တို့ဒီမှာ Facebook ကနေပြီးကျွန်တော်တို့ message ပို့ထားတာနောက်တစ်ခုလည်းကျွန်တော်တို့ပေါ်ပြခြင်းပါတယ်သူစာတော့တိတ်မရှိပါဘူးကိုမျိုးဆိုတဲ့ account နဲ့ပါတော့ပြောင်းလဲခြင်းတံပြီးလို့ကြွေးကြော်ခဲ့ပြီးမယ်အမှန်တကယ်ပြောင်းလဲဆိုတာတိတိကျကျမမြင်တွေ့ရသေးပါဘူးအပေါ်ပိုင်းကပြောင်းလဲတင်းတဲ့လောက်ပြောင်းလဲပါတယ်အောက်ခြေမျိုးနယ်တွေမှာတော့အရင်ကတည်းကတောင်ပို့ဆိုးလာပါတယ်ပါတီမှလူကြီးများများနဲ့နိုင်ငံတော်မှတာဝန်ရှိလူကြီးများများအောက်ခြေမျိုးနယ်တွေကိုရှောင်းတခင်ဝင်ရောက်စစ်ဆေးရင်အဖြစ်မှန်နေမြင်တွေ့ရပါမယ်မယုံရင်လောက်ကြည့်ကြပါတယ်ဆိုတော့သူပြောတာနဲ့ပတ်သက်လို့ကျွန်တော်ကတော့ဒီကိုအောင်မျိုးမင်းကိုမေးချင်ပါတယ်တခြားမဟုတ်ကော်မျိုးမင်းကအခုဟိုမြန်မာနိုင်ငံမှာလည်းမြို့ကနေကတွားပြီးတော့လူခွင့်ရေးတင်တဲ့နေလည်းပြေးနေတဲ့ပုံကိုဆိုတော့ကျွန်တော်တို့ဒီလူခွင့်ရေးချုပ်ပေါင်းမှုအခြေအနေတွေကဒီလိုပေါ့လေအောက်ခြေအဆင့်နေမှာရောအရင်နဲ့အခုဟိုအရင်တော့အခြေအနေနဲ့ဟိုလက်ရှိအခြေအနေနဲ့ဟိုဒီဆက်စပ်တော့တော်တော်ရှင်းပြရေးသလိုပဲတိတ်မထူလာဘူးလားဘလို့အခြေအနေမျိုးတွေများတွေ့ရလဲ
တိတ်မထူဘူးဗျတခါတလေလူတွေကကြောက်မြဲတိုင်းကြောက်မြဲပဲကြောက်ဖို့အတွက်လည်းဖိနှိပ်တဲ့စနစ်တည်နဲ့ဖိနှိပ်တဲ့လူတွေကအာနာစိတ်ရနေတော့ပဲအများဆုံးတွေ့ရပါတယ်အထူးသဖြင့်နေသက်ဒေတာနဲ့ဝိလန်နဲ့ဒေတာတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီပြောင်းလဲမှုဆိုတာအဲ့ဒီနေရာအထိကိုမရောက်ပြီးဆိုတော့ကျွန်တော်တွေ့နေရတယ်အရင်တော့ကလူတွေကပြောင်းသွားသည့်တိုင်အောင်တချို့သောစနစ်တွေကအရင်လိုပဲလက်စားမှုပြီးအရင်လိုပဲကျွန်တော်တို့အာနာကိုလွဲသုံးစားလုပ်မှုရှိနေတယ်နောက်တစ်ခုကတော့ကျွန်တော်တို့ခုနလိုနောက်တိုင်းပြည်မှာအစိုးရနေရာအုပ်ချုပ်နေတယ်လို့ပါပဲ။ညတာအစိုးရအုပ်ချုပ်နေသူတစ်ဖက်မှာလည်းလက်နက်ကိုင်စစ်တပ်ကလည်းဩဇာအာဏာရှိနေတဲ့အတွက်ဒီကိစ္စနဲ့ပတ်သက်လာလို့ရှိရင်ပြည်သူလူထုရဲ့တင်ပြဖို့အခုထိမဝင်မရဲဖြစ်နေတုံးပဲ။ဒါကြောင့်လဲဆိုတော့နှစ်ပေါင်းများစွာဖိနှိပ်ခဲ့တဲ့စနစ်တွေကိုပြောင်းလဲနိုင်တဲ့အနေအထားမျိုးမပေါ်ဆောင်နိုင်သေးတဲ့အတွက်အောက်ခြေရောက်လေကျွန်တော်ပြောင်းလဲမှုကကြောက်သွားလေလေကျွန်တော်တွေ့ရပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ပြောပါတယ်။ပြောင်းလဲမှုဆိုတာကျွန်တော်တို့ဒီပြည်နယ်တိုင်းဒေတာကြီးမြို့ကြီးတွေမကပဲနဲ့ကျွန်တော်တို့တကယ်ကိုနေဆိုနေကြဒေတာတွေမှာလူတွေကိုယ်တိုင်ကစိတ်ချလုံခြုံမှုတွေခံစားရမယ်တခုဖြစ်လာလို့ရှိရင်ဥပဒေရဲ့အကူအညီယူနိုင်ရမယ်ပြီးလို့ရှိရင်မှန်ကန်တဲ့ဥပဒေအတိုင်းပဲအဖြစ်ရှိတဲ့သူတွေကိုပေါ်ထုတ်အရေးယူနိုင်တဲ့ဆိုတဲ့ပုံစံဖြစ်လာမှပြောင်းလဲမှုပေါ်ဆောင်နိုင်မှာပါဒါပေမဲ့လူတွေကိုယ်တိုင်ကအကြိလိုက်စားမှုတွေတော်ခါမှာအာနာတုံးပြီးချင်းချောက်မှုတွေအဲ့ဒီရလက်တိကြောင့်မလို့တင်ပြရင်းမှုမရှိတဲ့အချက်တွေကတော့တော့တွေ့နေရတော့မှာပါ
โอเคကျေးဇူးပါကျွန်တော်တို့ Facebook စာမျက်နှာမှာတခြားမှတ်ချက်တွေလည်းရှိပါတယ်ဒါပေမဲ့တချို့မှတ်ချက်တွေကဟိုတော်တော်ဟိုရရင်ပြပြအသုံးလုံးနေပါတယ်တော့ကျွန်တော်တရိုက်တော့ဒီနေရာမှာဖတ်မပြရပါဘူးဒါပေမဲ့ဒီထဲကတချို့ရဲ့သဘောထားတွေကိုဟိုရေးဝီးရပြောမယ်ဆိုရင်တော့သူတို့ပြောဆိုထားတာတွေကတော့ဒီလူခွင့်ရေးပြဿနာတွေကတခြားနိုင်ငံတွေမှာလည်းဖြစ်နေတာပဲရှိနေတာပဲဒီမြန်မာနိုင်ငံကိုပဲလာလာပြီးလက်ညှိုးထိုးနေတာမတရားဘူးဆိုတဲ့သဘောထားမျိုးတွေသူတို့ပြောပါတယ်ဆိုတော့အဲ့လိုပေါ့လေဟိုတခြားနိုင်ငံတွေမှာလည်းရှိတယ်သူကမြန်မာနိုင်ငံကိုပဲလက်ညှိုးထိုးနေတာမတရားဘူးဆိုတဲ့ဟိုအဲ့လိုအမြင်မျိုးကတကယ်ရောမျှတတဲ့အမြင်လို့ဆိုနိုင်မှာကိုဗိုလ်ကြီးသဘောထားဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကုလသမဂ္ဂမှာတခြားနိုင်ငံတွေရဲ့ဒီလူခွင့်ရေးချင်းတွေကိုလည်းဆွေးနွေးနေတာရှိပါတယ်ကျွန်တော်မြန်မာနိုင်ငံရဲ့ဒီခုနေ့ချင်းတွေကိုလည်းဟိုဆွေးနွေးရတာရှိပါတယ်။ဒါကြေးဒီအခုလိုမျိုးတနင်္ဂနွေနေ့လည်းဆွေးနွေးရတဲ့နိုင်ငံတွေကတော့ဟိုမဲလာတဲ့အခြေအနေရှိပါတယ်။ဒါပေမဲ့ဒီကုလသမဂ္ဂမှာရန်ရက်တစ်ခုရှိပါတယ် UPR ပေါ့ Universal Periodic Report ပေါ့။အချိန်ပိုင်းကျလည်းတနင်္ဂနွေနေ့ဒီလူခုနေ့ချင်းတွေကိုသုံးသပ်ခြင်းဆိုတာရှိပါတယ်။အဲ့တော့ကအမေရိကန်ကိုလည်းသုံးသပ်တယ်၊ရုရှားကိုလည်းသုံးသပ်တယ်၊ဒီလိုကျုပ်ကိုလည်းသုံးသပ်တယ်လို့ရှိပါတယ်။အဲ့ဒီကနေကနိုင်ငံကနေကဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူခုနေ့ချင်းတွေကိုယ်တက်လာအောင်ဒါလေးလုံဆောင်ပြင်းနေဆိုတော့အမေကအကြံပေးရလို့ရှိတယ်။အဲ့ဒီအကြံပေးတော့ကလည်းမြန်မာအစိုးရတွေကစက်ကဏ္ဍရှိတယ်၊မြေပြေရှိတယ်၊ဆင်းရဲမှုတွေတော်တယ်အရေးရှိပါတယ်။အဲ့ဒီလိုမျိုးဒီနိုင်ငံကကနိုင်ငံကမိသားစုကအကြံပေးတဲ့ဟာတွေကိုတကယ်ကိုဖဲဖဲပုံပုံနဲ့တိုက်တန်လုပ်ဆောင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒုက္ခရှင်ချင်းတွေကိုတက်လာတဲ့အနေအထားရှိပါတယ်။နောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံကကိုကျန်ဖြစ်လို့လည်းရပါတယ်။ကိုမြင့်တယ်လို့လည်းရပါတယ်။ဒါပေမဲ့ပို့ပြီးမှအင်အားရှိဖို့လို့လုပ်ပါတယ်။ကျွန်တော်တို့နိုင်ငံကဒီစီရင်စစ်ဖြစ်နေတဲ့အရေးရှိတယ်။ရှိနေတဲ့အခါကျတော့ကျွန်တော်နိုင်ငံပို့ပြီးအားနည်းတဲ့အနေအထားကိုရောက်ပြီးဆိုနိုင်ငံကရဲ့ PR တွေဥပမာအင်ဂျင်နီယာနိုင်ငံတွေတခု PR တွေဆိုရင်ကျွန်တော်တို့ကတော့တုံ့ပြန်ရအရင်ဖြစ်တဲ့အနေအထားမျိုးတွေဖြစ်လာပါလိမ့်။ဒါကြောင့်မို့ကျွန်တော်ပြောလို့ရှိပါတယ်ကျွန်တော်အကြံဉာဏ်လည်းကျွန်တော်ရဲ့ Facebook မှာကျွန်တော်ရေးခဲ့ရရှိပါတယ်။ကျွန်တော်နိုင်ငံရဲ့အချင်းချာအားလုံးကိုတကယ်ကောက်ွယ်ခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်တို့စီရင်စစ်ကိုရပ်တန့်ဖို့လိုပါတယ်။ဆိုကျွန်တော်တို့အချင်းချင်းကြရဲ့ဒီဥပဒေအရေးကြီးတယ်ပြီးလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးရဲ့ policy ကတကယ်ကောင်းမွန်တဲ့နိုင်ငံရေးရဲ့ policy ရှိရပါမယ်။ဒီမှာခုလို့ကျွန်တော်တို့အထူးချက်အားလုံးကိုကျွန်တော်တို့တာဝန်ဝတ်တူရဲ့အဲ့ဒီပဲကျွန်တော်နိုင်ငံရဲ့စီးပွားရေးနှိမ့်ချမှုကိုတောင်းပုံမျိုးထုတ်တက်လာအောင်လုပ်မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံမှာတည်ငြိမ်မှုတွေပါလေ။အဲ့ဒါကကျွန်တော်နိုင်ငံမှာလူခွင့်ရေးရှင်တွေဒ ိုးပြက်လာတဲ့အခါကျတော့မင်းရဲ့ဒီလိုပြရမှာအဲ့လိုဒီလိုမှုကြီးလာတဲ့အခါကျတော့မှနိုင်ငံတကာရဲ့ဒီလိုဂျင်းင်းဖွင့်နိုင်တဲ့သူတွေကကျွန်တော်နိုင်ငံတော်လာပြီးတော့ဂျင်းင်းဖွင့်နိုင်ခြင်းတိုက်ပြီးပုံလို့ပေါ်လာပါတော့ဒါကြောင့်ဒါကကျွန်တော်နိုင်ငံရဲ့ပုံမှန်တူတူတွေနဲ့အဓိကတော့ဒီစိတ်ဟိုဆက်ဆံနေတဲ့မျိုးလေးရှိပါတယ်ဒါကတော့မျိုးကိုကျွန်တော်တို့ကဒီမျိုးလုံးစုံတိတ်ပြီးတော့ငါတို့ကဒီလိုမျိုးပြောရမလားဆိုတော့မျိုးကျွန်တော်တို့ယူဆနေတဲ့စီဆိုရင်လည်းကျွန်တော်တို့ကအမှားတစ်ခုကိုချက်ပေါ်နေတယ်လို့ဒီနိုင်ငံကကပေါ်နေတဲ့ဟာကိုအကျဉ်းချုပ်ပြီးတော့လည်းကျွန်တော်တို့မနေလို့မရပါဘူး။ဆိုတော့ကျွန်တော်တို့လူချင်းနေရှာကြည့်တဲ့အခါကျတော့ဘယ်လိုပုံစံမျိုးနဲ့ကိုယ်နိုင်ငံတိုးတက်အောင်လုပ်မလဲ။ဆိုတော့အဲ့ဒီလိုတိုးတက်အောင်လုပ်မယ်ဆိုလို့ချင်းကိုယ်ဆင်းရဲရဲ့မျိုးကိုကျွန်တော်တို့ဒီဆောက်အဲ့ဒီဒီဆောက်ပြီးတဲ့အခါကျနိုင်ငံကမိသားစုနဲ့ကျွန်တော်တို့ကစိတ်ပြေးပြီးလုပ်ဆောင်လို့ဆိုလို့ချင်းဒါနဲ့ယူဆနေတဲ့အနေအထားကိုကျွန်တော်တို့အများဆုံးရောက်လာမှာပါ။ဒီလိုရတယ်လို့ကျွန်တော်တို့ချိန်နဲ့ပြန်လာတော့မတွေ့ပါဘူး။ဒါကြောင့်မို့ဒီလိုချက်ကိုပြဆဲဖို့တို့လေကိုယ်ချင်းတကားပြောဖို့တို့လေကျွန်တော်တို့ပြောဆိုနေတာပါလေ။ဒီလိုချက်ကိုစိုက်နေရင်တော့ဖြစ်တာမလဲဒီလိုကတော့ကျွန်တော်တို့လည်းရေအင်အားတချို့ကဟိုတရုတ်ကိုပြီးကိုပြီးကိုရတယ်မျိုးအရင်အရင်ပြီးကိုရတယ်မျိုးဖြစ်လာလို့ရှိရင်ကျွန်တော်နိုင်ငံကရေရှင်မကောင်းပါဘူး။
โอเคကျေးဇူးပါကျွန်တော်တို့ဆွနေဝက်တော့ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိနေပါတယ်သူကတော့ထိုင်းနိုင်ငံကိုတီးလည်မှုပါကိုတီးလည်မှုရဲ့အမြင်လဲဆွနေနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတော့ဒီမြန်မာပြည်ရဲ့အခြေတက်တွေကတော့လက်ရှိအစိုးရအဖွဲ့အစည်းစစ်တပ်အဲ့ဒီအဖွဲ့အစည်းမဖွဲ့ရတော့သူတို့ရဲ့နန်းကြောင်းအောင်တော့သူတို့ဆောက်နေနန်းကြောင်းအောင်တော့တမျိုးစီဖြစ်နေပါတယ်ခင်ဗျာနော်သူကသူ့နေရာမှာသူမဆောက်ပါနဲ့နော်သူဆောက်မဲ့နေရာကိုစစ်တပ်ကဆောက်ရှိတာဆောင်ရဆူရဆောင်အဲ့လိုဖြစ်နေပါလေခင်ဗျအဲ့အကြောင်းမို့တော့နိုင်ငံကဝင်ရောက်ဖြည့်ရှင်းပြီးတော့နော်ကုလသမဂ္ဂအဖွဲ့အစည်းတွေဝင်ရောက်ဖြည့်ရှင်းဖို့ကျွန်တော်အနေနဲ့အမြန်ဆုံးလိုအပ်ပါတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကျေးဇူးပါကိုသီးလည်းမှုရေကျွန်တော်ကိုအောင်မျိုးမင်းကိုလည်းကျွန်တော်မေးချင်ပါသေးတယ်ဆက်စပ်ကလည်းဟိုကိုအောင်မျိုးမင်းတို့ကိုဘူချီကိုဆက်စပ်ထောက်ပြသွားရရှိပါတယ်ဟိုအခုကိုအောင်မျိုးမင်းဆိုလည်းပြောသွားတယ်ကျွန်တော်မြန်မာနိုင်ငံမှာအစိုးရနဲ့အုပ်ချုပ်တယ်လို့ပုံစံမျိုးဖြစ်နေတယ်ဆိုတော့အဲ့တော့ဒီလိုအခြေအနေမျိုးကျွန်တော်ကြော်လွားနိုင်မှုအဖြေအောင်ရှိရလားဘလို့ဟိုနိုင်ငံရေးအရာဘလို့ဖြစ်ရှာနိုင်မလဲဒီအခက်အခဲကိုကြော်ပြီးတော့လူ့ခွင့်ရေးအခြေအနေတွေတိုးတက်လာအောင်ဆိုတယ
်ဟုတ်ကဲ့ပထမဦးဆုံးဒီလိုမျိုးဖြစ်နေရတဲ့အကြောင်းရင်းကိုကျွန်တော်အဖြေရှာမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်ပြန်ပြီးတော့ပြောရမှာပါဗျ။ဒါကြောင့်လို့ဆိုဒီဖွဲ့စည်းပုံအခြေခံဥပဒေကိုယ်တိုင်ကဒါကိုခွင့်ပြုထားတယ်။အဲဒီခွင့်ပြုထားခြင်းကြောင့်ကျွန်တော်တို့တိုင်းပြည်မှာဒီလိုမျိုးမှားယွင်းတဲ့ပုံစံမျိုးတွေနဲ့လေပတ်နေရတယ်။အဲဒီတော့ဒီအရုပ်ကျွန်တော်တို့ပထမဆုံးအရင်းစင်အမြင့်မြေဆိုတော့ဒါကိုပဲကျွန်တော်တို့ပြောရမှာပဲ။နောက်ထပ်တစ်ခုကကျွန်တော်ပြည်သူရဲ့အမြင်လဲကြောင်းမှုအများကြီးလိုအပ်ပါတယ်။ခုနကတော့ကျွန်တော်တို့တိုင်းပြည်အနေနဲ့အချုပ်ချာအာဏာကိုအလေးထားတင်တဲ့လူ့ခွေနဲ့စံကြီးစံညမတိုင်းတင်မှုဆိုတော့ပြောပြချက်လေးကျွန်တော်တွေ့ပါတယ်အမှန်တော့အချုပ်ချာအာဏာတည်တံ့ခိုင်မြဲရေးနဲ့အချုပ်ချာအာဏာကိုထိန်းသိမ်းရလဲလူ့ခွေတရားဖြစ်ပါတယ်ခုရဲ့တိုင်းပြည်တွင်လွတ်လပ်မှုကိုကျွန်တော်ထိန်းသိမ်းဖို့လွတ်လပ်ရေးကိုထိန်းသိမ်းဖို့ဒါလူ့ခွေတရားပါပဲဒါပေမဲ့အချုပ်ချာအာဏာဆိုရဲခေါင်းစဉ်လေးကိုသုံးပြီးတော့အဲ့ဒီအောက်မှာလူတလူဖိနှိပ်မှုတွေမတရားပြုမှုတွေဒါတွေကိုတော့လှုပ်ဆောင်လို့မရပါဘူးပေါ်မှာကျွန်တော်တို့ခုနကတိုင်းပြည်လုံခြုံရေးအတွက်လုံခြုံရေးကိုဖြည့်ဆည်းပေးဖို့လိုအပ်ပါတယ်။ဒါပေမဲ့လုံခြုံရေးအကြောင်းပြပြီးမတရားတပ်ဖြတ်တာ၊သိစက်တာတွေဒါတွေလုပ်ပိုင်ခွင့်မရှိဘူး။တစ်ဖက်ကလည်းပြန်ရောထင်ထားပါတယ်ခင်ဗျာ။ကျွန်တော်တို့ဒါကြောင့်မို့ဒီကိစ္စမှာကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီလူ့ခွေရေးဆိုတဲ့ဟာကိုကျွန်တော်ကြောက်စရာမလိုပါဘူး။နိုင်ငံတကာလူ့ခွေရေးဆိုတာတိုင်းပြည်ရဲ့အချုပ်အခြာအပြည့်အစုံကာကွယ်ထိန်းသိမ်းနိုင်အောင်လုံခြုံရေးကိုကျွန်တော်တို့အကောင်းလာအောင်လှုပ်ဆောင်နေတဲ့လမ်းကြောင်းတွေမှာပဲရှိနေတဲ့အရာမျိုးဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ဒီလိုမျိုးကိစ္စတွေလှုပ်ဆောင်မယ်ဆိုရင်တစ်ဖက်ကဆွဆွဲလာရင်ရှင်းရှင်းလေးပါ။ဒါကိုမဟုတ်ဘူးမမှန်ဘူးဆိုလို့ရှိရင်စုံစမ်းစစ်ဆေးကိုလွတ်လွတ်လပ်လပ်ပေးလိုက်ပါ။ခုနလိုအောက်ခြေကမခိုင်မာတဲ့အချက်တွေဖြစ်လာဆိုခိုင်မာတဲ့အချက်တွေတွေ့နိုင်မှုအတွက်ခွင့်ပြုပေးပါ။နိုင်ငံတကာရဲ့ဒါတွေကိုလာရောက်လေ့လာမှုကိုအသာစီအကန့်အသတ်မရှိဘဲနဲ့လှုပ်ဆောင်ပေးမယ်ဆိုရင်ခုပေးခြင်းတဲ့အချက်ကိုရသွားမယ်ဆိုရင်တစ်ဖက်သက်ဆိုတာရှိမှမပေါ့ဘူးတစ်ဖက်လုံးကိုကြုံတွေ့နိုင်လို့ရှိရင်ဒီတဲ့ပုံမှုအားကောင်းတာဖြစ်နိုင်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာကနိုင်ငံတကာကဝင်လာပြီဆိုရင်ခုတိုင်းပြည်ကိုချုပ်ချာထိမယ်ဆိုပြီးတော့ကန့်သက်တာတွေနောက်တစ်ခါကျွန်တော်တိုက်ခိုက်တာတွေဖြစ်နေများကာလပတ်လုံးအဖြစ်မှန်ကိုရှာနိုင်မှာမဟုတ်ဘူးအဖြစ်မှန်ကိုမရှာနိုင်လို့ရှိရင်ဖြည့်ရှင်းချက်အမှန်ကိုလည်းရှာနိုင်မှာမဟုတ်ပါဘူးဒါကလည်းပြည်သူတူတူဘက်ကလည်းသဘောပေါက်ဖို့လိုအပ်နေတာတွေ့ရပါတယ်
โอเคเจซูပါကျွန်တော်အခုဒီအစီအစဉ်အဆုံးမတက်ခင်မှာကိုဘိုချီကိုရဲ့သဘောထားလဲကြားချင်ပါတယ်ဆိုတော့ကျွန်တော်အခုလို့ဟိုကြုံနေရတဲ့အခက်အခဲအထူးသဖြင့်ရတဲ့ဆက်စွားလို့ပေါ့လေဒီအုပ်ချုပ်ရေးပိုင်းမှာဟိုစနစ်နှမျိုးနဲ့အုပ်ချုပ်ခံရတယ်လို့ဖြစ်နေတယ်ပေါ့လေအဲဆိုတော့ဒါမျိုးနိုင်ငံရေးအဖြစ်ရှောင်းကော်မျိုးမရတော့အဓိက point ကိုထောက်ပြပါတယ်အခြေခံဥပဒေအတားအဆီးဖြစ်နေလို့ဆိုပါတယ်ဆိုတော့ကျွန်တော်ဒီအခြေခံဥပဒေရောဒါလို့အတားအဆီးဖြစ်နေတဲ့အခြေခံဥပဒေရောကျွန်တော်တို့ဘယ်လိုပုံစံနဲ့ဟိုကြောင်းနိုင်ရမလဲကိုဘိုချီ
ဒီကတော့ဟိုပြည်ဆောင်ဆွေးနွေးကြတယ်။ဒ တော့ကျွန်တော်တို့ဒီအချင်းချင်းကြားရဲမှာပေါ့ဟိုမှာအဆိုးရရှိနေဒီတက်မလို့ကောင်းတော့မရှိနေအဲ့လိုပဲတိုင်းတိုင်းနဲ့ကန်ကောင်းတော့မရှိပါနဲ့ဒါတော့ဒါကဒီအရေးကြီးတဲ့အင်ဂျင်အရေးကြီးတဲ့ဒီအဆူအဆူပေါ်နေတော့ဒါအဲ့ဒီအဲ့ဒီအဆူပေါ်ဒီကကဆူနေနေမယ်ငငယ်ကြီးကဘုံဘောတူကြီးတစ်ခုရမယ်အဲ့လိုငငယ်ကြီးကဘုံဘောတူကြီးတစ်ခုရပြီးတော့လို့ရှိရင်ကျွန်တော်တို့ဒီဖော်ပြပုံစံအဦးလေးကိုပြင်ကြောင်းလေးကိုတို့ရဲ့အဲ့ဒီကြောင်းလေးလည်းဖော်ပြပုံစံအဦးလေးနဲ့ကျွန်တော်တို့ဒုံလေးတစ်ဖက်လေးကိုကျွန်တော်တို့ဒီကြက်ပြန်ပြီးတော့ဟိုပြင်ကြောင်းလေးကိုပြပါလေ106ကိုလိုပါလေအဲ့တော့အဲ့ဒီအစီအစဉ်မျိုးကြီးစနစ်တကျနဲ့လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ငွေကြေးအတွက်အခြေကပုံပြီးတော့မိဆက်ပါလေအခုကတည်းကခုလိုမျိုးတယောက်နဲ့တယောက်တိုက်နေတယ်အဲ့ဒီကဒီလူကွန်ဆိုတဲ့လက်မှတ်ထားမယ်လို့မျိုးနေတယ်ကျဲမဒီအမုန်းတရားပေါ်နေတဲ့ပေါ်နေတဲ့ခရီးရှိတယ်ဒီလိုပြဿနာတွေလည်းဟိုမြစ်ကြီးအောင်ဆောင်နေမှာအသာစီးရနေတာမျိုးလို့ဆိုတော့ကျွန်တော်လည်းအချိန်မျိုးပို့ပြီးတော့သိုးတော့လိုက်ပါတယ်ဟု
တ်ကဲ့
ကျွန်တော်တို့ကအမြဲတမ်းပြန်ဆောင်ဆွေးနွေးနေတာလို့ပ
ါဟုတ်ကဲ့ကျေးဇူးပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့နိုင်ငံရေးကျင်းသားများကုညီဆက်ချောက်အတင်းကတော့ပဲတွေ့မှုဥပိုလ်ကြီးညီမချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းနဲ့တခြားပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်အားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ